ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေရသူတွေထဲမှာစစ်ဘေးရှောင်စခန်းတချို့မှာခိုးလုံနေသူတွေပါပါနေတာပါပြီးခဲ့တဲ့သတင်းပတ်လောက်ကပုံနေကျွန်းမြို့နယ်ဆက်မှုဆောင်စစ်ဘေးဒုက္ခသည်စခန်းဤမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားတာကြောင့်စခန်းအတွင်းမှာရှိတဲ့စစ်ဘေးဒုက္ခသည်တွေဟာဘေးလူရာကိုထပ်မံထွက်ပြေးခဲ့ကြရတာဖြစ်ပါတယ်စစ်ဘေးရှောင်ထွက်ပြေးရသူတွေအနေနဲ့နေထိုင်ရေးအခက်ကြုံနေရတဲ့အပြင်စားနပ်ရိက္ခာအခက်အခဲကိုပါရင်ဆိုင်နေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်လက်ရှိမှာတော့ထွက်ပြေးလာရတဲ့ဒုက္ခသည်တွေဟာပုံနေကျွန်းမြို့နယ်အင်ဂျင်တောရက်ကျောင်းမှာခိုးလုံနေကြပြီးစားနပ်ရိက္ခာသာမကအေးထံခံနိုင်ဖို့အနှွေးတွေပါလိုအပ်နေတယ်လို့စစ်ဘေးဒုက္ခသည်ဥကျော်တန်းကပြောပါတယ်
ကျွန်တော်တို့စိတ်ပိဆောင်တကားကပေးလာတယ်ဆိုတော့အဲ့ဒီစိတ်ပိဆောင်တကားမှာကျွန်တော်တို့အတေကြောင်းနေအတေဖြစ်နေတယ်ဆိုတော့အဲ့ဒီစကနာအခုလောလောဆယ်တဲ့ဒီကိုပေးလာရတယ်ဆိုတော့ကျွန်တော်တို့ဟာနေရထိုင်ရတာကလည်းတကယ်ခက်ခဲရှိတယ်ခင်ဗျာအခက်ခဲဆိုတော့ကျွန်တော်တို့ဟောဆောင်မပါဆောင်တယ်မပါနောက်ပြီးတော့အခန့်တွေမပါဘူးအဝဲအနှွေးတွေအနှွေးတွေတွေလည်းမပါဘူးအခုလုံးစိတ်ပိဆောင်တကားမှာအခုလုံးကြံခဲတယ်ခင်ဗျာ
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အေးအေးအဖွဲ့ချတကြွပြန်တိုက်ပွဲတွေပြင်းထန်လာပြီးနောက်ပိုင်းမှာတော့စစ်ကောင်စီဘက်ကကုန်းလမ်းရေလမ်းတွေကိုပိတ်ပင်ထားသလိုစစ်နယ်ရိက္ခာတည်ယူခွင့်နဲ့စစ်ဘေးဒုက္ခသည်ကူညီရေးဘိုင်းတွေမှာပါကန့်သတ်ထားတယ်လို့စစ်ဘေးဒုက္ခသည်ကူညီသူတွေကပြောဆိုကြပါတယ်။ကျောက်တော်မြို့နယ်ကမဟာမြတ်မုနီစစ်ဘေးဒုက္ခသည်စခန်းမှာဆိုရင်လဲစစ်နယ်ရိက္ခာထောက်ပံ့မဲ့အဖွဲ့အစည်းတွေမရှိတော့တာကြောင့်စစ်ဘေးဒုက္ခသည်3000ကျော်လောက်စာဝင်နေရအခက်ကြုံနေရတယ်လို့စစ်ဘေးရှောင်တွေကိုစောင့်ရှောက်ထားတဲ့မဟာမြတ်မှုနေစစ်ဘေးဒုက္ခသည်စခန်းနာယကဆရာတော်ကမိန့်ပါတယ
်ကိုတို့မှာစာနာရိခအခက်ခဲဖိနေစ
ာကစခန်းမှာစာနာရိခအခက်ခဲဖြစ်နေတာကကြာပါပြီအရင်ကတော့လူကယ်ပြန်တို့ NGO တွေ ICRC တို့ကပေးခဲ့တော့ရိခကလုံလောက်တယ်အခုကတော့ ICRC ကလည်းပေးတာရပ်ထားတယ်ပြီးတော့လူကယ်ပြန်ဌာနကလည်းဆန်ရိတ်ခါပေးနေတာတွေကိုရပ်တန့်ထားတယ်။
ဒီမှာတို့ဆန်ပိုးနေစာတိကို red template တွေ
ဓာတ်ပြင်ဆောင်းရာတီရောက်လာတာကြောင့်စစ်ဘေးဒုက္ခသည်စခန်းတွေမှာရှိတဲ့တက်ကြီးပိုင်းတွေနဲ့ကလေးတွေအတွက်ဆောင်းတဲ့အနှွေးတွေတွေလည်းအရေးပေါ်လိုအပ်နေတယ်လို့စစ်ဘေးဒုက္ခသည်တွေကပြောဆိုကြပါတယ်။လက်ရှိအချိန်ထိရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်တောင်းနဲ့ချီတဲ့ရခိုင်ဒေသခံတွေဟာလည်းအိုအိမ်ဆုံးခွာထွက်ပြေးနေကြရတာဖြစ်ပြီးထိခိုက်သေးဆုံးထင်ရရတာတွေလည်းအများအပြားရှိနေတာပါဒီလအတွင်းမှာပဲရခိုင်မြောက်ပိုင်းမှာတိုက်ပွဲကြောင့်ထိခိုက်သေးဆုံးထင်ရရသူ80ထက်မနည်းရှိနေတာလည်းဖြစ်ပါတယ်